Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်မေလ10ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါရှင်ကျမသင်ကြီးထိုက်ပါပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးကတော့အရှေ့အလယ်ပိုင်းဒေသမှာအီရန်နဲ့ဩဇာညောင်းလာတာအပါအဝင်ဒေသရင်းရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်ဗြိတိန်ရွေးကောက်ပွဲမှာတော့ကွန်ဆာဗေးတစ်ပါတီကအသာစီးရနေပါတယ်ပါကစ္စတန်မှာရဟယင်ပြတ်ကျတာကြောင့်တပ်အမတ်ကြီးနှစ်ဦးတို့သေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာဆိုရင်တော့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယချင်းနိုင်ငံတွေမှာရွှေပြောင်းအခြေချနေထိုင်သူတွေရဲ့တရားမဝင်အလုသမားတွေကြားမှာဖြစ်ပေါ်နေတဲ့လူကုန်ကူးမှုပြဿနာတွေကင်တွယ်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့
ကျွန်တော်တို့အဲဒီအရင်ကတည်းကမှကျွန်တော်တို့တွားတွေ့ပါတယ်သူတို့ဒီ detention center တွေမှာထားတဲ့ဟာတွေကျွန်တော်တို့တွားပြီးမှနေမြန်တယ်သူတို့ရဲ့
ထိုင်းနိုင်ငံမှာရှိနေတဲ့ဒုတိယကောင်စီဝင်ရဲ့ပြောပြချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်တခါကိုကန်ဒေတာကစစ်ဘေးဒုက္ခသည်တွေကိုဂျပန်နီပွန်ဖောင်ဒေးရှင်းကစာနာမှုကူညီပေးအပ်ခဲ့တာကိုလည်းပြောပြပေးမှာပါ။အဲဒီနောက်နိုင်ငံတကာသတင်းတပုတ်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးသွားတဲ့နှစ်80ပြည့်အထိမ်းအမှတ်ဥရောပတလောမှာကျင်းပနေတဲ့အမှတ်တရအခမ်းအနားတွေအကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ရှင်။
ပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဂျွန်ကယ်ရီကဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80ပြည့်အထိမ်းအမှတ်ခန်းနာကိုမတက်ရောက်ခင်ပြင်သစ်နိုင်ငံသားရဲ့ဝင်ကြီးလော်ရန့်ဖာဗီယော့စ်နဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝင်ကြီးနှုတ်တို့ဟာပဲရစ်မြို့တော်ကအညာထရာစစ်တီများဗိမာန်မှာလည်းပန်းခွေချခဲ့ပါတယ်။1945ခုနှစ်မေလ10ရက်နေ့နာဇီဂျာမနီတို့လက်နက်ချခဲ့တဲ့နေ့အထိမ်းအမှတ်ကိုပဲရစ်မြို့တော်မှာစီစီကားကားကျင်းပနေတာဖြစ်ပါတယ်။ဒါအပြင်ဒီကနေ့တောက်ကြနေမှာပဲအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကပင်လယ်ကွေ့နိုင်ငံများကနိုင်ငံသားရဲ့ဝင်ကြီးတွေနဲ့တွေ့ဆုံပြီးဒေတာရင်းရေးကိစ္စတွေကိုဆွေးနွေးကြဖို့လည်းရှိပါတယ်။ဒီလိုတွေ့ဆုံတာမှာတော့နောက်သတင်းပတ်ထဲအမေရိကန်သမ္မတအင်ပီရိုမှာကျင်းပမယ်ပင်လယ်ကွေ့နိုင်ငံများကထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲအတွက်လိုအပ်တဲ့အခြေခံလုပ်ငန်းစဉ်တွေကိုလည်းဝန်ကြီးကယ်ရီဆောင်ရွက်မှာဖြစ်ပါတယ်။ဒါအပြင်အရှေ့အလယ်ပိုင်းမှာအီရန်ရဲ့ဩဇာကြီးထွားလာတဲ့ကိစ္စကလည်းဒီကနေ့ဆွေးနွေးတဲ့အထက်မှာပါဝင်မှာပါဖြစ်ပါတယ်။မနေ့ကြာတာပရင်းနဲ့ Sorry Arabia နိုင်ငံမြို့တော်ရီယတ်မှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကယ်ရီနဲ့ Sorry နိုင်ငံသားရဲ့ဝင်ကြီးတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ Sorry နိုင်ငံသားရဲ့ဝင်ကြီးကရီမြင်နိုင်ငံတွင်းကိုလူသားချင်းစာနာမှုထောက်ထားပြီးပေးနိုင်ဖို့အတွက်၅ရက်ကြာအပြည့်အခတ်ဆိုင်းငံ့ရေးလှုပ်ဆောင်နေပြီလို့ပြောသွားပါတယ်။ရီမြင်နိုင်ငံတွင်းကလက်တွေဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးအပြည့်အခတ်ရက်စဲရေးကိုထပ်တိုးသွားနိုင်မယ်လို့လည်းနှစ်နိုင်ငံနိုင်ငံသားရဲ့ဝင်ကြီးတို့ကပြောဆိုခဲ့ကြပါတယ်ရှင်
။ဗြိတိန်နိုင်ငံတော်မှချာတာရီနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ဆိုပြီးသတင်းတွေထွက်ပေါ်လာတဲ့ပုံမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်တဲ့ Conservative Party အောင်ပွဲခံနေကြပါတယ်။ Conservative Party ဟာပါလီမန်ရွေးကောက်ပွဲကိုမဲအများစုနဲ့အနိုင်ရနိုင်တယ်လို့ဗြိတိန်သတင်းမီဒီယာတွေကတောက်ကြနေအစောပိုင်းမှာခန့်မှန်းကြပါတယ်။ Scotland ရဲ့အမျိုးသားပါတီဖြစ်တဲ့ Conservative Party က Labour Party ထက်အမတ်နေရာ50ကျော်အသာရပြီးတော့အပြတ်သတ်နိုင်ရခဲ့ပြီး Scotland မှာမဲဆန္ဒနဲ့အားလုံးနှိပါးကိုအနိုင်ရခဲ့ပါတယ်။တချိန်တည်းမှာပဲလေဘာပါတီဟာအင်္ဂလန်နဲ့ဝေလာနယ်ဒီမှာလည်းရှုံးနေကြတာပါ။ကြာသပတေးနေ့ရွေးကောက်ပွဲဟာလေဘာပါတီအတွက်တော့တကယ်ကိုခက်ခဲပြီးစိတ်ပျက်စရာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့လေဘာပါတီခေါင်းဆောင်အက်ဒ်မီလဘန်ကပြောလိုက်ပြီးတော့စကော့တလန်မှာရှုံးနေရတာဟာအမျိုးသားရေးဝါဒီတွေလွှမ်းမိုးလာခဲ့တာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ကမ္ဘာမှာစီးပွားရေးအင်အားပြင်းထန်အကြီးဆုံးဖြစ်တဲ့ဗြိတိန်နိုင်ငံအနေနဲ့နိုင်ငံ28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂကုံသွယ်မှုအဖွဲ့ထဲမှာဆက်ပြီးတော့ရှိနေတင်မတင်ဆိုတာနဲ့ပတ်သက်ပြီးတော့ဆန္ဒခံယူပွဲကျင်းပမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကကတိပေးပြီးတော့မဲဆွယ်စည်းရုံးခဲ့ပါတယ်။ Conservative Party အနိုင်ရလိုက်တဲ့အတွက်ဒီဆန္ဒခံယူပွဲကိုလာမယ့်နှစ်နှစ်အတွင်းကျင်းပနိုင်လိမ့်မယ်လို့ဗြိတိန်သတင်းမီဒီယာသုံးသပ်သူတချို့ကခန့်မှန်းနေကြပါတယ်။ Conservative Party အနေနဲ့ Scotland နဲ့အခြေခံဘုံသဘောတူညီချက်တွေရရှိအောင်လုပ်ပြီးတော့ပို့ပြီးတော့လွတ်လပ်တဲ့ကိုပိုင်အုပ်ချုပ်권ပေးဖို့စကော့တလန်ဘက်ကတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်သွားရမှာဖြစ်တယ်လို့ကဲခတ်တီကပြောပါတယ်ခင်ဗျာ
စီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရကကလိုရင်းအစိတ်အငွေအသုံးပြုပြီးထပ်မံတိုက်ခိုက်ခဲ့တယ်လို့စီးရီးယားလူ့အခွင့်ရေးအဖွဲ့တစ်ခုကစွပ်စွဲပြောဆိုလိုက်ပါတယ်။မနေ့ကြတာပနေ့နေ့တုန်းကစီးရီးယားအစိုးရကရဟတ်ယာဉ်တွေနဲ့ဓာတ်ငွေသုံးထားတဲ့စီပိုင်းဘုံးတွေကိုအ ਨੇ စုံ103နေရာပေါ်မှာကျဲချခဲ့တာကြောင့်လူတူဦးသေဆုံး60ကျော်ဒဏ်ရာရခဲ့တယ်လို့စီးရီးယားလူ့အခွင့်ရေးကွန်ရက်ကပြောဆိုတာဖြစ်ပါတယ်။စီးရီးယားအနောက်မြောက်ပိုင်းကရွာ300ကိုတိုက်ခိုက်ခဲ့တာမှာဘုံးတစ်လုံးကဈေးရုံကိုထိမှန်ခဲ့တယ်လို့အခွင့်ရေးအဖွဲ့ကသူ့ရဲ့ internet twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။စီးရီးယားသမ္မတဟာသူ့အစိုးရပြုတ်ကျရေးတိုက်ခိုက်နေသူတွေနဲ့အရဲသားတွေအပေါ်မှာဓာတ်ထုလက်နဲ့အသုံးပြုတိုက်ခိုက်တယ်ဆိုပြီးကြိမ်ပံများစွာဆွဆွဲခံနေရတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရဲကထိန်းသိမ်းထားစဉ်အတွင်းလူမဲအမျိုးသားတဦးသေဆုံးသွားပြီးတဲ့နောက်ဘော်တီမိုးရဲဌာနကပြည်သူ့အခွင့်အရေးချိုးဖောက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။အမေရိကန်ရှေ့နေချုပ်လိုရက်တာလင့်ချ်အနေနဲ့ပြည်သူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောက်ကြနေအစောဆုံးကြေညာသွားနိုင်ခြင်းရှိတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတဦးကသတင်းမီဒီယာတွေအတော်များများကိုပြောခဲ့ပါတယ်။တရားရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်လာဖို့ရှိတယ်လို့ကြားသောရင်းနေ့ကပြုလုပ်ခဲ့တဲ့လွတ်တော်ကြားနာစစ်ဆေးပွဲအတွင်းမှာရှေ့နေချုပ်လင့်ချ်ကအတော်လေးကိုအရေးအမွတ်ပြောဆိုသွားခဲ့ပါတယ်။ရဲရရှိတဦးချင်းစီနဲ့ရဲဌာနကအမားတွေကျူးလွန်ခဲ့တယ်လို့ဆွဆွဲမှုရှိလာတဲ့အခါမှာတရားရေးဌာနမှာတပ်တွေတွေကိုစစ်ဆေးဖို့တာဝန်ရှိပါတယ်တကယ်လို့လိုအပ်ရင်အပြောင်းလဲတွေကိုလည်းလုပ်သွားမှာဖြစ်တယ်လို့သူမကပြောပါတယ်ပြီးခဲ့တဲ့ဧပြီလကအသက်25နှစ်အရွယ်လူမဲအမျိုးသားဖရက်ဒရီဂရေးဟာရဲကားထဲမှာဖမ်းခံနေရစဉ်အတွင်ရခဲ့တဲ့ကြောရိုးနဲ့လက်မင်းဒဏ်ရာကြောင့်တည်ဆုံသွားပြီးတဲ့နောက်ဘော်တီမိုးမြို့တော်ဝန်ကဘော်တီမိုးရဲဌာနကိုဗဟိုအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပန်ကြားခဲ့ပါတယ်ခင်ဗျာ
ပြည်ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေးမြန်မာပိုင်းစီစဉ်ကနေတောက်ကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံးလိုက်တွေ့ခဲ့ပြီးနောက်မှာတော့ထိုင်းဝန်ကြီးချုပ်ဖရာယုတ်ချန်ဦးချာကဒေတာရင်းလူကုန်ကူးမှုတားဆီးရေးအတွက်ထိုင်းမြန်မာမလေးရှားတို့သုံးဖွဲ့ဆိုင်ဆွေးနွေးကြဖို့စီစဉ်လိုက်ပါတယ်ဒေတာရင်းလူကုန်ကူးမှုကိုတားမြစ်နိုင်ရေးအတွက်သုံးနိုင်ငံအစည်းအဝေးဆနိုင်ဖို့ထိုင်းနိုင်ငံသားဝင်ကြီးဌာနကိုညွှန်ကြားထားပြီးဒီလကုန်မှာဆနိုင်မယ်လို့မှန်းထားတဲ့အကြောင်းထိုင်းဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ဆုံခလာခရိုင်တွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကရွှေ့ပြောင်းလာသူတွေလို့ယူဆရသူ33ဦးရဲ့ရုပ်အလောင်းတွေမြုပ်နှံထားတာကိုပြီးခဲ့တဲ့သတင်းဘက်ကထိုင်းအာဏာပိုင်းတို့တွေ့ရှိခဲ့တယ်လို့လူကုန်ကူးသူတွေရဲ့စခန်းလို့ယူဆရတဲ့စခန်း3ခုကိုလည်းတွေ့ခဲ့ရတာဖြစ်ပါတယ်။လူကုန်ကူးမှုတွေနဲ့ဆက်နွယ်ပြီးထိုင်းနိုင်ငံသား9ဦးနဲ့မြန်မာနိုင်ငံသား2ဦးကိုဖမ်းထားပြီးလို့ထိုင်းရဲကပြောပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။အလုတ်ကိုင်ခွင်လန်းခေါင်းနဲ့ဘာသာရေးလွတ်လပ်ခွင့်တို့အတွေ့မြန်မာပြည်အနောက်ပိုင်းကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဟာပင်လယ်ကူလှေတွေနဲ့ဖြတ်ပြီးထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံတည်းဝင်ရောက်ဖို့ကြိုးစားကြတာမှာတခါတည်းရန်လူကုန်ကူးသူတွေရဲ့တရားခံတွေဖြစ်ကြရတာကြောင့်ဒီလူကုန်ကူးမှုတွေကိုဖြစ်ပေါ်စေတဲ့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်တို့ကပြဿနာတွေကိုဖြေရှင်းဖို့လိုအပ်နေတာဖြစ်တယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင်
ပင်လယ်ဝတွင်းကနိုင်ငံချင်းပွားနေတဲ့ရေပိုင်နဲ့မြန်မာသူတို့ရဲ့ရေပိုင်နဲ့နယ်မြေအတွင်းကိုဝင်ရောက်လာတဲ့တောင်ကိုရီးယားရေတပ်တင်းပေါ်တွေကိုမြောက်ကိုရီးယားဘက်ကကြိုတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်တရုတ်ငါးဖမ်းတင်းပေါ်တွေကိုဟန်တားဖို့ဆိုပြီးတော့အခုလပထမပတ်အတွင်းတောင်ကိုရီးယားကမော်တော်ဘုတ်18ဆင်းဟာမြောက်ကိုရီးယားရေပိုင်နဲ့တဲကိုကျူးကျော်ဝင်ရောက်လာခဲ့တယ်လို့အဲ့ဒီသတိပေးချက်ထဲမှာဆွဆဲဖော်ပြထားတာကိုမြောက်ကိုရီးယားရဲ့ KCNA သတင်းအေဂျင်စီကပြောပါတယ်တောင်ကိုရီးယားကဝေးဝန်ကြီးဌာနဘက်ကတော့ဒီလိုသတိပေးချက်အပေါ်မှာချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကိုရီးယားကျွန်းဆွယ်အနောက်ဘက်ကမ်းရိုးတန်းကနိုင်ငံပိုင်းခြားထားတဲ့ရေပိုင်နဲ့မြင်းကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကကိုရီးယားစစ်ပွဲအပြီးမှာရေးဆွဲခဲ့တာပါ။အဲ့ဒီနေရာဟာတိတ်ပြီးတော့မကြီးပေမဲ့1999နဲ့2009ခုနှစ်တည်းမှာနိုင်ငံခြားရေတပ်တိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါခင်ဗျာ။
ပါကစ္စတန်မြောက်ပိုင်းဒေသမှာရဟယင်ဖြစ်ကြတာကြောင့်ပါကစ္စတန်နိုင်ငံဆိုင်ရာဖိလစ်ပိုင်တန်မတ်ကြီး၊နော်ဝေးတန်မတ်ကြီးနောက်မလေးရှားနဲ့အင်ဒိုနီးရှားတန်မတ်ကြီးတို့ရဲ့တန်မတ်ကြော်တို့အပါအဝင်အ ਨੇ စုံလူ9ဦးတို့သေဆုံးခဲ့ပါတယ်။နော်တာဘယ်လီမှာဒီကနေ့တောက်ကြနေရဟယင်ဖြစ်ကြခဲ့တာဖြစ်ပြီးရဟယင်မှု2ဦးနဲ့အမှုထမ်း2ဦးတို့လည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြကြတဲ့ရဟယင်မှာပိုလန်နဲ့နယ်သာလန် တန်မတ်ကြီးတွေကအသက်ရှင်လျက်လွတ်မြောက်ခဲ့ပြီးဒဏ်ရာအတော်များများရထားတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ကသူ့ရဲ့ Twitter စာမျက်နှာကနေပြောဆိုထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရက်ကိုအမှတ်ပြစ်မှတ်ထားပြီးဒီရဟတ်ယင်ကိုပြစ်ချခဲ့တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တို့ကပြောဆိုပြီးမလဲ။ရဟတ်ယင်ဟာနည်းပညာပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်ဖြစ်ချခဲ့ရတာဖြစ်ပြီးအကြမ်းဖက်လို့ရကြောင်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောတာကိုနိုင်ငံပိုင်သတင်းဌာနတွေကတော့ဖော်ပြနေကြပါတယ်ရှင်။
ဒီကနေ့မေလ၈ရက်နေ့ကတော့ဥရောပရဲ့အောင်ပွဲ V-Day လို့လူသိများကြတဲ့ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့နှစ်80ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။1945ခုနှစ်မေလ၈ရက်နေ့ဒီကနေ့မှာနာဇီဂျာမနီတို့လက်နက်ချခဲ့ပြီးဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံတဝမ်းမှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အောင်မေအမတ်ရအခမ်းအနားတွေအတော်များများကိုလည်းလှုပ်ခဲကြပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးထိုင်းမြန်မာနယ်စပ်ကရွှေပြောင်းလုပ်သားတွေကြားရင်ဆိုင်နေကြရတဲ့လူကုန်ကူးမှုပြဿနာတွေကိုအစိုးရတွေကင်ပူးပေါင်းဆောင်ရွက်ဖြေရှင်းနိုင်ရေးဆောင်ရွက်ချက်တွေအကြောင်းကိုပြောပြပေးမှာပါပြခဲ့တဲ့ရက်ပိုင်းတွင်မလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံထဲမှာတည်ဆုံသွားသူရိုဟင်ဂျာမွတ်စလင်တွေရဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးထိုင်းမြန်မာနဲ့မလေးရှားသုံးနိုင်ငံပူးပေါင်းအစည်းအဝေးတရခေါ်ယူဖို့လိုတယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံဘက်ကတော့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးမှာအိမ်နီးချင်းထိုင်းတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုရှိနေသလိုနောက်ထပ်လည်းတိုးချက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နာမှာလူကုန်ကူးသူတွေကြောင့်တေဆုံးနေတဲ့ရိုဟင်ဂျာမူဆလင်လိုယူဆရသူအလောင်း30ကျော်ကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာဒေသတွင်းလူကုန်ကူးမှုပြဿနာကိုထိုင်းမြန်မာမလေးရှားသုံးနိုင်ငံပူးပေါင်းဖြေရှင်းသွားနိုင်အောင်အစည်းအဝေးပွဲတစ်ရက်ခေါ်ယူဖို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကမေလ8ရက်တောက်ကြနေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ရွှေပြောင်းအခြေချသူ30ကျော်ရဲ့အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းဆုံးကလာခရိုင်မှာပြီးခဲ့တဲ့သတင်းပတ်တည်းရှာဖွေတွေ့ရှိခဲ့တာပါဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်သွားဖို့မြန်မာနဲ့မလေးရှားနိုင်ငံကတာဝန်ရှိသူတွေကိုအစည်းအဝေးတစ်ရက်ဖိတ်ကြားဖို့ထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံသားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဖြစ်ပါတယ်ဒီဖိတ်ကြားမှုကိုသူတို့မသိရှိရသေးပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံဟာအရင်ကတည်းကအိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်ဆက်ပြီးဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးရဲတပ်ဖွဲ့တပ်ဖွဲ့မှူးရဲမှူးချုပ်ဝင်းနိုင်ထွန်းက VOA ကိုပြောပါတယ
်ဟုတ်လောလောဆယ်တော့အဲ့အစည်းအဝေးတွေလည်းကျွန်တော်တို့ဒီတော့တရားဝင်ဖိတ်ကြားထားတာမရှိပါဘူးခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လေကျွန်တော်တို့ထိုင်းနဲ့ရောတရုတ်နဲ့ရောကတော့ border lesson office တွေဖွင့်ပြီးတော့ပေါင်းပြီးတော့နေစားဖြတ်ကျော်လူကုန်ကူးမှုတွေလုပ်နေကြတယ
်ထိုင်းနိုင်ငံမှာအခုကြုံရတဲ့ရိုဟင်ဂျာမွတ်စလင်တွေတေဆုံးသွားတဲ့လူကုန်ကူးမှုပြဿနာဆဖြစ်လာရတဲ့မူလားစစ်မြေဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသတွေမှာစာပြီးဖြေရှင်းတင်တယ်လို့ထိုင်းဝန်ကြီးချုပ်ချန်အိုချာကသတင်းနောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလက်တလောရှာဖွေတွေ့ရှိတဲ့အလောင်းကိစ္စမျိုးဟာတကယ်တော့လူကုန်ကူးခံရမှုဆိုတာထက်လူမှောင်ခုံမှုသာဖြစ်တယ်လို့ရဲမှုချုပ်ဝင်းနိုင်ထွန်းကမှတ်ချက်ပေးပါတယ်
။အခုသုံးဆွဲနေတာလူကုန်ကူးလို့ဒါပြောနေတာလေ။ကျွန်တော်အမြင်တော့ဒါ smuggling လို့လူမှောင်ခုံမှုလို့ပဲကျွန်တော်ကတော့ဒီနေရာဒီကိစ္စကလေလူကုန်ကူးမှုတော့မဟုတ်သေးဘူးလို့ထင်တယ်။လူကုန်ကူးမှုကြတော့လိမ်ပိုင်းဆိုင်ရာခေါင်းပုံဖြတ်တာ၊လဝါပိုင်းဆိုင်ရာခေါင်းပုံဖြတ်တာတွေပါမှပဲသူကလူကုန်ကူးမှုမြောက်တယ်လို့ကျွန်တော်တို့ law တွေမှာ definition တွေမှာဆိုတာရှိတယ်။ဒါပေမဲ့ဘုပ္ပနိုင်ငံရောက်ပြီးတခုဖြစ်တာနဲ့လူကုန်ကူးမှုကြီးပဲစွန့်ရည်နေကြတဲ့အနေအထားတွေ့ရတယ်။အခုဒီမလေးရှားဘော်ဒါမှာဖြစ်တဲ့ပြဿနာဆိုရင်ကျွန်တော်အမြင်တော့ဒါလူမောင်ခိုမှုကိစ္စပဲလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ migrate လုပ်တဲ့အနေအထားပဲလေ migration issue ပါပဲဒါကတော့လေနော်လူကုန်ကူးခံရတဲ့သူကိုပြန်ပြီးတော့အကာအကွယ်ပေးရတဲ့ protection အပိုင်းတွေကြတော့ right တွေကအများကြီးဖြစ်တယ်ဗျာလူမောင်ခိုဆိုရင်တော့ဟိုသက်ဆိုင်ရာနိုင်ငံရှိတဲ့လူမှုကြီးကြပ်ရေးဥပဒေအတိုင်းပဲလောကအက်တီပေါ့နော်အဲ့ဒါနဲ့ပဲအရေးကြီးကြတယ်ဆိုတဲ့အပိုင်းတွေပဲရှိပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံကိုဂျာဂန်နိုင်ငံအဖြစ်ထားပြီးမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံစီကိုရွှေ့ပြောင်းဝင်ရောက်လေ့ရှိကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုလိုထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်မှာတွေ့ခဲ့ရတဲ့ရွှေပြောင်းချေချနေထိုင်မဲ့သူတွေလို့ယူဆရတဲ့ဘင်္ဂလီနဲ့ရိုဟင်ဂျာရုပ်အလောင်းတွေနဲ့ပတ်သက်လို့သုံးနိုင်ငံတွေ့ဆုံဆွေးနွေးနိုင်ရေးမလေးရှားနဲ့မြန်မာနိုင်ငံတို့ကိုပန်ကြားထားချိန်မှာပဲသူ့နိုင်ငံတွေမှာတော့လူကုန်ကူးမှုနဲ့ဆွတ်နယ်နေကြောင်းတန်တရားရှိတဲ့ဆုံခလာခရိုင်ရဲ့စီပင်သားရဥက္ကဋ္ဌနဲ့နေကြားဆောင်တက်ကရဲဖို့ကြည်တူးနဲ့ရက်တက်ကြတူးတို့ကိုလည်းဒီကနေ့မှပဲအရေးယူလိုက်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလို့ယူဆရတဲ့အလောင်းတွေကိုထိုင်းနိုင်ငံကလူကုန်ကူးသူတွေရဲ့စခန်းချရာနေရာတချို့မှာတွေ့ရှိခဲ့ရတဲ့အတွက်ဒီပြဿနာနဲ့ပတ်သက်လို့ထိုင်းမြန်မာမလေးရှားနိုင်ငံတို့ပူးပေါင်းဆွေးနွေးကြဖို့အတွက်ထိုင်းဝန်ကြီးချုပ်ကပန်ကြားခဲ့တာပါဒီလိုတွေ့ဆုံတာဟာဒီပြဿနာဖြေရှင်းဖို့အတွက်ကောင်းမွန်တဲ့ရလတ်အဖြစ်ကြိုးဆိုကြောင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရပါဝင်သင့်တဲ့အကြောင်းထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ Burma Rohingya Association in Thailand အဖွဲ့ကဦးမောင်ကျော်နုကပြောပါတယ
်ဒီကပြဿနာမြန်မာဆွေရနဲ့ပေါ်လာတယ်အဲ့တော့ကျွန်တော်အဲ့ဒါကိုထောက်ခံပါတယ်နော်မြန်မာဆွေရကလည်းဒီလူကုန်းကူတွေဟောဆောင် not only လွန်ကြရလို့မဟုတ်ဘူးနော်တခြားလူတွေလည်းဒါခံနေရတယ်မြန်မာပြည်ကအမျိုးသားဟိုအဆိုင်သားအဖြစ်ကြီးပေါ့လေအာဒါဖြစ်နိုင်အောင်လို့သူတို့ကသုံးနိုင်ရနေနေရတော့သူတို့စုစားသွားမယ်ဘာလို့ this one in the book on listen လာချင်းနေမှာပါမြန်မာကျွန်တော်ဆိုင်ယုံအရာရှိနေတဲ့ဒီမလေးရှားပေါ့လေဟိုအခြေဝတ်ကမှတွေ့ရတယ်သူတို့ဆွေးနေတယ်အဲသူတို့ support ပါတယ
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးထွန်းအေးကတော့ဘန်ကောက်မြို့ကမြန်မာတန်ရုံးကိုအကြောင်းကြားထားတာမရှိသေးကြောင်းမြန်မာအစိုးရကိုတိုက်ရိုက်အကြောင်းကြားတာဖြစ်နိုင်တယ်လို့ဆိုပါရယ်
။ဟိုမြန်မာဖက်ကိုတိုက်ရိုက်သူတို့အဲ့လိုသူတို့ကသူတို့ channel နဲ့ပြောတာရှေ့ကောင်းရှေ့ရှိတယ်ရှိမယ်သူပြောတာဘူးခင်ဗျာ။တန်ရုံးကိုတော့အကြောင်းကြားလာတာတော့မရှိသေးဘူးခင်ဗျာ
။လူကုန်ကူးခံရတဲ့ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းသူတို့တိုင်းပြည်ကလူမျိုးတွေမဟုတ်ဘူးဆိုပြီးငြင်းပယ်မှုတွေရှိခဲ့တာပါ။အခုလက်ရှိရုပ်အလောင်းတွေကိုလည်းမြန်မာနိုင်ငံဘက်ကရှေ့ပြောင်းလာတဲ့အလုပ်သမားတွေလူကုန်ကူးခံရသူတွေဆိုပြီးထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပေမဲ့ဘန်ကောက်မြို့ကမြန်မာတန်ယုံကတော့သွားရောက်ကြည့်ရှုတာတွေမလုပ်ရသေးဘူးလို့ဆိုပါတယ်အရင်တုန်းကတော့ရိုဟင်ဂျာလို့ခေါ်ဆိုကြသူတွေကိုထိုင်းအစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာသွားရောက်တွေ့ဆုံမေးမြန်းပြီးတာဝန်ရှိသူတွေကိုတင်ပြခဲ့မှုတွေကိုတော့လုပ်ခဲ့တယ်ဆိုပြီးဒုတိယကောင်စစ်ဝင်ဦးထွန်းအေးကပြောပါတယ်
ကျွန်တော်တို့အဲ့ဒီအရင်ကတည်းကမှကျွန်တော်တို့တွားတွေ့ပါတယ်သူတို့ဒီ detention center တွေမှာထားတဲ့ဟာတွေကျွန်တော်တို့တွားပြီးမှမေးမြန်းတယ်သူတို့ရဲ့ဟိုအချက်လက်တွေကိုရဟိုသူတို့ကိုရဆိုနေပါတယ်ကျွန်တော်တို့မေးမြန်းတယ်မေးမြန်းပြီးတော့မှကျွန်တော်တို့ဒီဟိုတင်ပြပါတယ်ဒီမှာနိုင်ငံဟိုတင်ပြတာတာဝန်ရှိတဲ့ဟိုဟိုဝန်ကြီးဌာနတွေ
ထိုင်းအစိုးရကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပေမဲ့ထိုင်းနိုင်ငံဟာလူကုန်ကူးသူတွေရဲ့တစ်ထောက်နားတဲ့နေရာအဖြစ်တော့ရှိနေတယ်ဆိုတာကိုပြောဆိုပါတယ်ထိုင်းဆိုရဟာလူကုန်ကူးမှုနဲ့ဆက်နွယ်တယ်လို့တန်တရားရှိသူရဲအာဏာပိုင်တွေလူကုန်ကူးသူတွေရက်ရွာဒေသဆိုင်ရာအာဏာပိုင်တွေကိုစစ်ဆေးအရေးယူနေတာဖြစ်ပါတယ်။ဒီနေ့မှလည်းဆုံခလာခရိုင်ပါတန်ဘီစာမြူနစ်ပယ်ဥက္ကဋ္ဌနဲ့နေကြားဆောင်တက်ကရဲဘော်ကြီးတဦးရဲတက်ချက်တဦးကိုဒီကနေ့မှပဲအရေးယူလိုက်ပါတယ်။မနေ့ကတော့ရဲအာဏာပိုင်50ထက်မနည်းကိုနေရာပြောင်းရွှေ့တာစစ်ဆေးမေးမြန်းတာတွေလုပ်နေတယ်ဆိုပြီးထိုင်းရဲချုပ်ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာရုပ်အလောင်း30ကျော်တွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အသုံးမပြုတော့တဲ့မွတ်စလင်သင်္ကြန်ဟောင်းတစ်ခုမှလည်းမြုပ်နှံထားတယ်လို့ယူဆရတဲ့အလောင်းတစ်ချက်ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။လူကုန်ကူးခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကတော့မြန်မာပြည်အနောက်ခြမ်းရခိုင်နယ်စပ်မှာအစားအသောက်မရှိ၊ဆေးဝါးမရှိ၊အလုပ်ကံရှာဖွေလို့မရ၊သွားလာခွင့်လည်းမရှိတဲ့အတွက်တေဆုံးရမယ့်အတူစွန့်စားပြီးထွက်လာကြတာလို့ပြောကြပါတယ်။သူတို့ကိုလာရောက်ခေါ်ဆောင်တဲ့လှေသင်းမောတွေဟာသူတို့ကိုကယ်ဆယ်သွားမယ်လို့မျှော်လင့်ချက်တွေနဲ့လိုက်ပါလာပြီးတဲ့နောက်မှာအခုလိုမျိုးအစာရေစာပြက်လက်ခြင်းလူကုန်ကူးခံရခြင်းတွေကိုကြုံခဲ့ရပြီးသူတို့မိသားစုတချို့ဟာတေဆုံးခဲ့ရတယ်လို့ပြောကြပါတယ်။ထိုင်းဝန်ကြီးချုပ်ကတော့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့အဆင့်မြင့်တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်ဆိုပြီးဒီကနေ့မှပဲပြောဆိုခဲ့ပါတယ်ရှင်။
ရရှိနေပြန်မြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရက်အချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမြေစာပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်ဒါ့အပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ ဒီပြောင်းလဲလာရဲဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မင်းမြန်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေကိုကြည့်စုပါရခင်ဗျာ
။ VOE ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့ဆိုရင်စနေနေ့ညမတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကိုကန့်ဒေတာဘက်ကိုအလှည့်ပေးပါရစေ။ကိုကန်ဒေတာပါဝင်ရှမ်းပြည်နယ်တွင်စစ်မဲ့ဖြစ်ပွားရာဒေတာကဒုက္ခသည်တွေအတွက်ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဆန်နဲ့တခြားထောက်ပံ့ပစ္စည်းတန်ဖိုးအဖြစ်မြန်မာကျပ်ငွေသိန်းပေါင်း 9,000 ကျော်ဖို့လှူဒါန်းလိုက်ပါတယ်။ဒီအကူအညီတွေကိုတော့အာဏာပိုင်တွေနဲ့ဒေတာကန်လူမှုအဖွဲ့အစည်းတွေကတဆင့်စစ်ဘေးဒုက္ခသည်တွေစီကိုဖြန့်ဝေကူညီပေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ကစစ်ဘေးသင့်ပြည်သူတွေအတွက်ဂျပန်နိုင်ငံကပြည်သူတွေကူစားနိပွန်ဖောင်ဒေးရှင်းကနေစံတဲ့တခြားထောက်ပံ့ပစ္စည်းတွေကိုလာရှိုမြို့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှလာရောက်လှူဒါန်းခဲ့တယ်လို့လာရှိုမြို့ခံကြားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဆာမင်းကနေအခုလိုပြောပါတယ်
လောက်ပဲဒီဘက်မှာပြည်ပကဖြစ်ပြီးတော့စစ်ဘေးစစ်တမ်းတည်နေတဲ့ပြည်သူလူထုကိုကူညီတဲ့ဟိုထောက်ပံ့ခြင်းတွေပါဗျာစံပါတယ်ဗျာနောက်ဆူလာပြပါတယ်နောက်ဆေးချီတောင်းတွေပါတယ်ဗျာ
ဒီကနေ့လှူဒန်းပွဲမှာနိဗ္ဗွန်ဖောင်ဒေးရှင်းကဌာနေကိုစလဲတာဝန်ရှိသူတို့တက်ရောက်ခဲ့တယ်လို့ရှမ်းပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးဦးဆောင်တဲ့ဖွဲ့ကနေအလှူပစ္စည်းတွေကိုလက်ခံခဲ့ပါတယ်။ကာလတန်ဖိုးကျသိန်းပေါင်း 9,134 သိန်းတန်ဖိုးရှိတဲ့ဆန်နဲ့တခြားထောက်ပပစ္စည်းတွေကိုရှမ်းပြည်နယ်အတွင်းစစ်မဲ့ဖြစ်ပွားနေစေဒေတာဖြစ်တဲ့လောက်ကန်ချင်းရွှေဟော်ဒေတာ၊ပလောင်ဒေတာ၊ကုတ်ခိုင်နန်းခမ်းဒေတာနဲ့ဟိုပန်လာရှုဒေတာကစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးဆောင်သွားဖို့ရည်ရွယ်ချက်နဲ့နိဗ္ဗွန်ဖောင်ဒေးရှင်းကနေလာရောက်လှူဒန်းခဲ့တယ်လို့လည်းဆိုင်းစံမင်းကပြောပါတယ်။မြန်မာစစ်တပ်နဲ့ကိုကလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်ဒုက္ခသည်တွေဟာလာရှုမြို့ဖုံးတော်ကြီးကျောင်းမှာလာရောက်ခိုလုံနေကြတာလည်းရှိနေပါတယ်။အဆိုပါဒုက္ခသည်တွေအတွက်လည်းဇန်နဲ့တခြားပစ္စည်းတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့တခြားဒေသအတွက်လည်းမြန်မာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေတဆင့်စစ်ဘေးဒုက္ခသည်တွေကိုကူညီပေးသွားမယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းစာမင်းကအခုလိုဆက်ပြောပါဗျာ။
ကျွန်တော်တို့လာရှိမှာတော့ဥစားမာဇူရှမ်းကျောင်းမှာပဋိပက္ခဖြစ်ပွားတဲ့အချိန်ကာလတော့အဲ့ဒီဒုက္ခတွေတွေရှမ်းကျောင်းမှာလာပြီးတော့ဒုက္ခတွေတွေ2,800လောက်လာပြီးတော့ခိုလုံတော့ပေါ့လေနော်ခိုလုံဆိုတာအာညနာပြီးတော့မနေ့ပြန်ပို့အဲ့လိုမျိုးလည်းရှိတယ်။နေရာကျော်တော့အာလာချီပြီးတော့နေတဲ့ဒုက္ခတွေတွေရှိလေအဲ့ရှမ်းကျောင်းမှာတော့စာအိမ်ပေါင်းကဥစားပေါ့648ကိုဆရာတော်ကိုယ်တိုင်အဲ့လက်ခံပြီးတော့ဒီလိုလူတန်းသွားတာကျွန်တော်ပြရလေ။တဲ့ဟာတော့ဖက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်ထောက်ကူပြုနေတဲ့တင်တို့ကလာရှိရနေတက်တန်ရမြို့နယ်ကိုသူတို့တည်သွားဖို့တော့အစီအစဉ်တော့လုပ်နေတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကအစတင်ဖြစ်ပွားခဲ့တဲ့ကိုကန့်စည်ရေးပြိပခတ်တွေကြောင့်တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေဟာတရုတ်နယ်စပ်နဲ့လာရှိုမြို့တွေမှာထွက်ပြေးတင်းရှောင်နေရပါတယ်။တရုတ်နယ်စပ်ဘက်ကိုတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုတော့ကိုယ်တိုင်သွားရောက်ခဲ့သူရှမ်းလူခွေးရဲမတိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းခွန်လက်ကအခုလိုပြောပါတယ်
သူတို့ပို့သူကိုထားတဲ့အဲတွေနဲ့ပဲထိုးပြီးမှနေနေတာတွေကိုကျမတို့လည်းတွေ့ခဲ့ရတယ်ပေါ့နော်ကိုကန်တိုင်းသားတွေရောပြီးမှတီတာအောင်ပလောင်တိုင်းသားဒေသခံရွာသားတွေရောအဲ့ဒီဖက်မှာအခုအညီမရှိဘဲနဲ့နေနေရတဲ့ဒုက္ခတွေတွေလည်းကျမတို့တွေ့ခဲ့တယ်ပေါ့နော
်နိဗ္ဗွန်ဖောင်ဒေးရှင်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်2012ခုနှစ်မှာမြန်မာနိုင်ငံတွင်တိုင်းဒါဒေတာကစစ်ပြေးဒုက္ခသည်တွေနဲ့အိုးအိမ်ရွှေ့ပြောင်းခံပြည်သူတွေကိုအမေရိကန်ဒေါ်လာ3သန်းအကူအညီပေးခဲ့ပါတယ်။နိဗ္ဗွန်ဖောင်ဒေးရှင်းအနေနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်တွေမှာရှိတဲ့စစ်ပြေးဒုက္ခသည်တွေနဲ့အိုးအိမ်စွန့်ခွာသူတွေကို2012ခုနှစ်ကနေအခုထိအကူအညီပေးဆောင်နေပါတယ်။နိဗ္ဗွန်ဖောင်ဒေးရှင်းဟာ1962ခုနှစ်မှာတည်ထောင်ခဲ့တယ်လို့1968ခုနှစ်မှာမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ30အကူအညီပေးဆောင်ခဲ့ပူပါတယ်။
ကိုနိုင်ကွန်းအိမ်ပြောပြသွားတာပါရှင်။သောတာရှင်များရှင်ဒုတိယကဘာစစ်ကြီးပြီးဆုံးခဲ့တဲ့အနှစ်80ပြည့်အထိမ်းအမှတ်ခန္ဓာတွေကိုဒုတိယကဘာစစ်အတွင်းစစ်ရှုံးခဲ့တဲ့ဂျာမနီနိုင်ငံကလွှဲရင်ဥရောပနိုင်ငံတွေမှာဒီသတင်းပတ်ထဲကျင်းပနေကြပါတယ်။ဒီစစ်ပွဲကြီးပေါ်လူတွေရဲ့အမြင်တွေနဲ့ဒီစစ်ပွဲကနေဒီကနေ့အချိန်အထိဘလို့ရိုက်ခတ်မှုတွေရှိနေသလဲဆိုတာတွေကို El Person ပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးကိုသားညိုကပြောပြပေးပါမယ်ရှင်
။ဂျူးလူမျိုး6တန်းကိုနာဇီဂျာမနီတွေတပ်ဖြတ်ခဲ့တဲ့အထိမ်းအမှတ်ဒီနေရာကိုတော့ဂျမနီနိုင်ငံဘာလင်မြို့လယ်မှာနေရာအတော်ကြီးကြီးယူပြီးတော့စောက်ထားတာပါ။အငင်းပွားမှုတွေရှိတဲ့ကြားကပဲဒီနေရာကိုလွန်ခဲ့တဲ့7နှစ်ကစောက်ခဲ့တာပါ။ ဒီတပ်ပင်တွေရဲ့နောက်ဖက်656ပြည်ကွာမှာတော့အရင်တော့ကနာဇီခေါင်းဆောင်အဒော့ဖ်ဟစ်တလာစေရေးဗျူဟာတွေချမှတ်ခဲ့တဲ့ကတော့ချင်းတစ်ခုရှိပါတယ်။အဲ့ညာပါပဲဟစ်တလာဟာကိုယ့်ကိုယ်ကိုတေချောင်းကြံ့စီခဲ့တာလို့လည်းယုံကြည်ထားကြတာပါ။ကောင်းဝဲလောက်ထားတဲ့ဒီနေရာအောက်မှာအခုချိန်ဘာမှမရှိတော့ပေမဲ့အတိတ်ကသင်ခန်းစာတွေကတော့ရှိနေတယ်လို့ဗြိတိန်နိုင်ငံကခီးသည်တီနာကပြောပါတယ်။
Even today in our own country there are
ဒီနေ့အချိန်မှာတော့ကျမတို့နိုင်ငံမှာအစွန်းရောက်အဖွဲ့တွေရှိနေတုန်းမှာဒီအခြေအနေကိုတာမန်လူတွေကဘာမှမလုပ်ဘဲဒီတိုင်းသာကြည့်နေမယ်ဆိုရင်တမိုင်းမှာဒီလိုအဖြစ်မျိုးတွေထပ်ဖြစ်နေဦးမှာပါပဲ
။တချို့တော့နှစ်ချမ်းကွဲနေခဲ့တဲ့ဘာလင်မြို့နေရာအများပြားမှာပြတ်ထားတဲ့ဗီဒီယိုမှတ်တမ်းတွေဓာတ်ပုံတွေကတော့ဘာလင်နိုင်ငံသားတွေအတွက်ယူရပါတယ်။ပြတ်လိုက်မှုဂျိုအန်ဝီဂယ်ကအခုလိုပြောပါတယ
် In front of where it originally was
ဒါကလွန်ခဲ့တဲ့1980ကရှိခဲ့တာပါ။ဒါပေမဲ့ဥရောပကနေရာတချို့အပါဝင်ကဘာပေါ်ကနေရာတချို့မှာတော့ဒီလိုတွေရှိနေပါသေးတယ်
။1945ခုနှစ်မေလတည်းမှာပြဿနာတွေအပြင်းငိမ့်သွားတာမဟုတ်ဘူးဆိုတာကိုကောင်းကောင်းနားလည်ကြသူတွေကတော့ဒီရွယ်ချက်ကိုသဘောပေါက်ကြပါတယ
်။ For us for Polish
ကျွန်တော်တို့ပိုလန်နေအတွက်ကတော့ဒါကကျွန်တော်တို့နိုင်ငံဖြည့်ဆည်းခံမှုတွေအဆုံးသတ်သွားတယ်ဆိုပေမဲ့ဆိုဗီယက်ကဆက်ပြီးထိန်းချုပ်ထားတာဆိုတော့ကျွန်တော်တို့အတွက်အဓိပ္ပာယ်သိမ့်မရှိလာပါဘူး။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကဘာစီကြီးပြီးသွားတဲ့အထိတ်အမှတ်ကိုတော့ကျွန်တော်တို့လည်းဆင်နွှဲပါတယ်
We don't know what's happening.
Germany အတွက်ကျွန်တော်အတွက်ကတော့ဒီနေ့ဟာဘယ်တော့မှမေးပြောက်လို့မရနိုင်ပေနေ့တနေ့ပါ
။ Great Abenzilla ဟာဘာလီမြို့ကတက်ကရှစ်ပီကိုသတင်းစာအိတ်တာဘုတ်ဖွဲ့ဝင်တယောက်ဖြစ်လို့ပဲထုတ်ဝေသူဟောင်းတယောက်လည်းဖြစ်ပါလေ။ဒုတိယကမ္ဘာစစ်ကာလပြီးနောက်ပိုင်းဒီဂျာမနီနိုင်ငံကိုပြန်လည်စုစည်းပြီးတော့အကာအကွယ်ပေးခဲ့တဲ့မဟာမိတ်တွေအခုချိန်မှာပြောင်းလဲကုန်ကြတဲ့အတွက်စိုးရိမ်နေလို့သူကပြောပါရယ်။ရုရှားကစိတ်ကြီးဝင်နေပြီးတော့ဂျာမနီနိုင်ငံကမျိုးဆက်သစ်တွေကတော့ငင်းငယ်ကြီးကိုတသက်လုံးပျောက်ပြယ်မသွားမယ့်အရာတစ်ခုလိုမျိုးယူဆနေကြတယ်လို့အပင်ဇယ်လာကဆိုပါတ
ယ်။ဇာဂီဟန်မာဘ
ီကူချေလွတ်လပ်ခွင့်ရနေတာပဲဆိုပြီးအများစုကတတောင်တတာနေကြတယ်။ဒီလွတ်လပ်ခွင့်အချိန်မီပြတ်သွားနိုင်တယ်ဆိုတဲ့အန္တရာယ်ကိုမစင်းစားကြဘူး။အမေရိကန်နိုင်ငံပြောင်းလဲနေတယ်လို့ပဲကမ္ဘာလုံးဆိုင်ရာဆက်ဆံရေးတွေကလည်းပြောင်းလဲနေတာပါ။ဂျာမနီနဲ့ဥရောပနိုင်ငံသားတွေစီစီလုံးလုံးအတူလက်တွဲပြီးအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားပါမယ်
။တချိန်တော့ကရှေ့နဲ့အနောက်ဂျာမနီကွေးနေမှုရဲ့တင်ဂီတာဂျာမနီတို့ရဲ့အမျိုးသားတင်ဂီတာတစ်ခုဖြစ်တဲ့ဘာလင်မျိုးက Brandenburg Gate ပေါက်နီးမှာအမေရိကန်တန်ယုံသစ်ဖွင့်လှစ်လိုက်တာကဒီပူးပေါင်းဆောင်ရွက်မှုကိုမိမောင်းထိုးပြပုံရပါတယ်ခင်ဗျာ။
ကိုတာညွန်ပြောပြခဲ့တာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံသားဝန်ကြီး John Kerry ကဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80ပြည့်အထိမ်းအမှတ်ခန်းနာကိုမတက်ရောက်ခင်ပြင်သစ်နိုင်ငံသားဝန်ကြီး Laurent Fabius နဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗီဒင်ရွေးကောက်ပွဲနောက်ဆုံးထွက်လာတဲ့ရလဒ်တွေအရတော့လက်ရှိအာဏာရ Conservative Party ကလွှတ်တော်အမှတ်နေရာ329နေရာကိုအနိုင်ရနေပြီးအစိုးရဖွဲ့နှိုင်လောက်တဲ့အရေးအတွက်အလွန်အလောက်နဲ့အနိုင်ရသွားတာဖြစ်ပါတယ်။အတိုက်ခံလီဘာပါတီကတော့232နေရာအနိုင်ရထားပါတယ်ပြည်တွင်းရွေးကောက်ပွဲနောက်ဆုံးထွက်လာတဲ့ရလဒ်တွေအရလွှတ်တော်အမတ်နေရာ650မှာ646နေရာအနိုင်ရရှုံးတွေကိုထုတ်ပြန်ကြေညာထားပြီးဖြစ်ပါတယ်ရှင်စီးရီးယားသမ္မတဘာရှာလ်အာဆတ်အစိုးရကကလိုရင်းအစိတ်တန်ငွေအသုံးပြုထပ်မံတိုက်ခိုက်ခဲ့တယ်လို့စီးရီးယားလူ့အခွင့်ရေးအဖွဲ့တစ်ခုကစွပ်စွဲပြောဆိုပါတယ်မနေ့ကြတာပရီနေ့စီးရီးယားအစိုးရရဟတ်ယာဉ်တွေနဲ့ဓာတ်ငွေတုံးထားတဲ့စီပိုင်းဘုံတွေကိုအ ਨੇ ဆုံးနေရာ3နေရာပေါ်မှာကျဲချခဲ့တယ်လို့လူ့အခွင့်ရေးကွန်ရက်ကပြောဆိုထားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာရဲကထိန်းချုပ်ထားစဉ်အတွင်းလူမဲမျိုးသားတအုပ်သေးဆုံးသွားပြီးတဲ့နောက်ဗာတီမိုရဲဌာနကပြည်သူ့အခွင့်အရေးချိုးဖောက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်American ရှင်းနေချုပ် Loretta Lynch အနေနဲ့ပြည်သူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောက်ကြနေအစောဆုံးကြီးညာသွားနိုင်ခြင်းရှိတယ်လို့အမည်မဖော်လို့တဲ့တာဝန်ရှိသူတဦးကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်အပြုံလိုက်တွေ့ခဲ့ပြီးနောက်မှာတော့ထိုင်းဝန်ကြီးချုပ်ကသုံးနိုင်ငံတွေ့ဆုံဆွေးနွေးကြဖို့စီစဉ်လိုက်ပါတယ်ရှင်
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOE ကနေနောက်ဆုံးထုတ်လွှင့်ပေးခဲ့ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.